Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ6ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3251လိုင်းလက်မီတာ190တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညစီစဉ်မှုကကျွန်တော်ဝင်းမြန်ပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီညသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့နန်းတပွဲအခမ်းအနားကိုလန်ဒန်မှာဒီကနေ့ကျင်းပခဲ့ပါတယ်အမေရိကန်စစ်တပ်က F-16 တိုက်လေယာဉ်တစ်စင်းဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တောင်ဘက်မှာစီးလက်ကျင်းမှုလုပ်နေစဉ်အတွင်ပြတ်ကျသွားခဲ့ပါတယ်အမေရိကန်မှာမနေ့ကကျင်းပခဲ့တဲ့ MMA 1 Championship ကိုယ်ကံပညာတိုင်းပေါင်းဆောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကအောင်လအန်ဆန်းအနိုင်ရသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါကိုရနေအခုလိုသတင်းတွေပြီမှာတော့ဒီညအထူးကြဆုံးပြည်ထောင်ဘရင်ကြီးနန်းတက်ပွဲအခမ်းအနားနဲ့နောက်ပတ်စဉ်ကဏ္ဍတွေစတိုက်လာဖို့ရှိပါတယ်အခုတော့တကဘာလုံးကစိတ်ဝင်တစားဖြစ်နေတဲ့ဘရင်ကြီး Charles နန်းတက်ပွဲတဲ့ထူးခြားမှုကို Oxford တက္ကသိုလ်ကမြန်မာသူတွေဒီက
ဒီချိန်ရဲ့တကယ်သမိုင်းဝင်ခန္ဓာကြီးတစ်ခုကိုလွန်ခဲ့တဲ့နှစ်ပေါင်း1000ကျော်တည်းကနေပဲဆင်လာဆိုတော့မြန်မာနိုင်ငံဘရင်အနော်ရထားလက်ထက်လောက်တည်းကစခဲ့တဲ့ဆင်လာခန္ဓာဘူးတီကိုတွေ့ရတယ
်။နောက်စနေညပတ်စဉ်ကဏ္ဍဒုတန်စီစဉ်နဲ့မှာတော့စီရီပฏิပက္ခကြားဘာသာရေးအဆောက်အုံတွေပြတ်မှတ်ခံထားရတာကိုနားဆင်ကြည့်ရှုရမှာပါ။နောက်ပိုင်းမှာလည်းစနေညနောက်ထပ်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာနောက်အာရှနိုင်ငံရေးစိုက်ပျိုးရေးနဲ့ဥရိယာရေးတွေကိုစတိုက်ပြောပြဖို့ရှိပါတယ်။ဒါရီမတိုင်ငယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နဲ့အတူပြောပြပေးပါမယ်ခင
်ဗျ။ဗြိတိန်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့နန်းတပွဲအခမ်းအနားကိုလန်ဒန်မြို့က Westminster ဘုရားကျောင်းမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒါဟာနှစ်ပေါင်း80အတွင်းမှာဗြိတိန်နိုင်ငံမှာပထမဆုံးအကြိမ်နန်းတပွဲအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။ဗြိတိန်ဘုရင် Charles နဲ့သူ့ရဲ့ကျင်းရတော်ကမဲလာတို့ဟာဒီကနေ့အစောပိုင်းက Buckingham နန်းတော်ကနေ Westminster ဘုရားကျောင်းကိုမြင်းထားနဲ့တွားရောက်ပြီးတော့တရားဝင်နန်းတက်ခဲ့တာဖြစ်ပါတယ
် I solemnly promise so to do
သူအနေနဲ့ဗြိတိန်နိုင်ငံနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုဥပဒေတွေဓလေ့ထုံးတမ်းတွေနဲ့အညီအုပ်ချုပ်ကာကွယ်သွားမယ်လို့ Charles ဘုရင်ကကျမ်းသစ္စာကျင်းဆူသွားခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလက Charles ရဲ့မိခင်မြန်မာကြီး Elizabeth II ကွဲလွန်ခဲ့ပြီးတဲ့နောက်သားကြီးဆုံးဖြစ်တဲ့ Charles ကဗြိတိန်ထီးနန်းအရာရာကိုဆက်ဆံခဲ့တာဖြစ်ပါတယ် Charles ဘုရင်ဟာအသက်84နှစ်အရွယ်မှာနန်းတက်ခဲ့တဲ့အတွက်ဗြိတိန်ထီးနန်းသမိုင်းမှာတော့အသက်အကြီးဆုံးနန်းတက်တဲ့ဘုရင်လည်းဖြစ်ပါတယ်ဒီနန်းတက်ပွဲအခမ်းအနားကိုတော်ဝင်မိသားစုဝင်တွေနဲ့အတူကမ္ဘာတစ်ဝှမ်းကနိုင်ငံခေါင်းဆောင်တွေအများပြားနဲ့တက်ရောက်ခဲ့ကြပြီးတော့ဒီထဲမှာတော့ပြင်သစ်သမ္မတ Emmanuel Macron ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့EU ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒလီယန်တို့လည်းပါဝင်ပြီးတော့အမေရိကန်ကတော့သမ္မတကတော်ဂျိုဘိုင်ဒန်နဲ့မြေဖြစ်သူဖင်နဂန်တို့တက်ရောက်ခဲ့ပါတယ်။ဒါပြင်ယူကရိန်းသမ္မတကတော်အိုလီနာဇလန်စကာလည်းတက်ရောက်ပြီးတော့လက်ရှိဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်နဲ့အတူဝန်ကြီးချုပ်ဟောင်းနေဖြစ်တဲ့ဂျွန်မေဂျာတိုနီဘလဲဂေါ်ဒန်ဘရောင်းထရီဇာမေဘော်ရစ်ဂျွန်ဆန်နဲ့လစ်စထရတ်တို့လည်းတက်ရောက်ခဲ့ကြပါတယ်။လန်ဒန်မြို့ပါဝင်နိုင်ငံတော်ဝမ်းမှာတော့ဗြိတိန်ပြည်သူတွေတောင်းနဲ့ချီပြီးမိုးရေရွာနေတဲ့ကြားကပဲလမ်းတွေနဲ့ပန်းခြံတွေမှာစုဝေးပြီးတော့Charles ဘုရင်ရဲ့နန်းတပွဲခန္ဓာကိုကျူးစုဂုဏ်ပြုခဲ့ကြပြီးတော့လန်ဒန်မှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါဗျ။ဗြိတိန်ဘုရင်တစ်ကိုပြည်သူအများကကျူးစုနေတဲ့အချိန်ထဲမှာပဲဘုရင်စနစ်ကိုစန့်ကျင်တဲ့သူတချို့ကလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတချို့ကိုတော့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။နောက်ပိုင်းမှာတော့ Charles ဘုရင်ရဲ့ကျင်ရတော်ကမဲလာမီပြားတို့ဟာဘက်ကင်ဟာနန်းတော်ကိုပြန်သွားခဲ့ပြီးတော့နန်းတော်ရဲ့လေသာဆောင်ကနေပြည်သူတွေကိုထွက်ပြီးတော့နှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာ။
အခုလိုအချိန်မှာပဲယူကရိန်းအနေနဲ့တော့မြို့တော်ပေါ်ရောက်လာတဲ့ရုရှားဒုံးကျည်ကိုအမေရိကန်ဒုံးစနစ်နဲ့ပြန်ပစ်ချလိုက်တယ်လို့ဆိုပါတယ်။ရုရှားကပစ်ထွက်လိုက်တဲ့ hypersonic ဒုံးကျည်ကိုယူကရိန်းလက်တပ်ကကီဖ်မြို့တော်ပေါ်မှာအမေရိကန် Patriot ဒုံးကျည်ကာကွယ်စနစ်ကိုတုံးပြီးပြန်ပစ်ချလိုက်တယ်လို့ယူကရိန်းကဒီနေ့ပဲထုတ်ပြန်လိုက်တာပါ။ရုရှားရဲ့စစ်မှန်ဆုံးနောက်ဆုံးပေါ် Kinzhal Patriot ဒုံးကျည်ကိုအခုလိုကြားဖြတ်ကာကွယ်နေတာကိုဒါပထမဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျ။
ဆူဒန်စစ်တပ်နဲ့ RSF ပြည်သူစစ်တပ်ဖွဲ့တွေရဲ့တန်တမာတွေဟာနှစ်ဖက်ဆွေးနွေးမှုတွေလုပ်ဖို့အတွက်ဆော်ဒီအာရေဗျနိုင်ငံဂျယ်ဒန်မြို့ကိုဒီနေ့မှရောက်ရှိနေကြတယ်လို့ဆော်ဒီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဆူဒန်နိုင်ငံမှာဖြစ်နေတဲ့စစ်ရေးပဋိပက္ခတွေကိုအဆုံးသတ်ဖို့အတွက်နိုင်ငံတကာကဂျာဝင်စစ်ဆက်သူတွေကဖိအားပေးနေချိန်မှာပဲနှစ်ဖက်ဆွေးနွေးမှုတွေလုပ်ဖို့ဆော်ဒီနိုင်ငံကိုရောက်ရှိလာကြတာပါ။ဆူဒန်နိုင်ငံခါတူးမြို့တော်မှာသုံးဘက်ကြာဖြစ်လာနေတဲ့တိုက်ပွဲတွေကိုအဆုံးသတ်ဖို့အတွက်အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံပူးပေါင်းဆောင်ရွက်မှုကဒီစစ်ပွဲကိုအဆုံးသတ်ဖို့အတွက်ပထမဆုံးအခြေအလေးနဲ့ကြိုးပမ်းတာဖြစ်ပြီးတော့အခုလိုဆွေးနွေးမှုတွေကိုလည်းအမေရိကန်နဲ့ဆော်ဒီနိုင်ငံလုံးကကြိုဆိုခဲ့ကြပြီးတော့နှစ်ဖက်ဆွေးနွေးမှုတွေကနေတက်တက်ကြွကြွလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ဒီဒါမဲ့လည်းဆူဒန်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကတော့သူတို့အနေနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးအပြစ်ခတ်ရက်ဆဲဖို့ပဲဆွေးနွေးမှဖြစ်ပြီးတော့စစ်ပွဲကိုအဆုံးသတ်ဖို့အတွက်ဆွေးနွေးမှမဟုတ်ဘူးလို့ရှင်းရှင်းလင်းလင်းပြောထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9339နဲ့9383ไฮโดรมีเตอร์51 kHz 5885တို့ပြင်စနေတနင်္ဂနွေမှာไฮလိုမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်အမေရိကန်စစ်တပ်က F-16 တိုက်လေယာဉ်ဒဇင်းဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တောင်ဘက်ကတောင်ဘက်မှာဒီနေ့စီးရဲလက်ချင်းမှုလုံနေစဉ်အတွင်းမှာပြတ်ကျသွားခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ် F-16 တိုက်လေယာဉ်ဟာဆိုးမြို့တောင်ဘက်ကလေကွင်းတွေရှိတဲ့နေရာမှာပြတ်ကျသွားခဲ့တာဖြစ်ပြီးတော့လေယာဉ်မှူးကတော့ပြတ်မကျခင်လေးမှာပဲလေယာဉ်ကနေအချိန်မီခုန်ထွက်နိုင်လိုက်တဲ့အတွက်တိုက်ဆုံမှုမရှိခဲ့ပဲသူကိုအဲ့ဒီပြတ်ကျတဲ့နေရာနဲ့အနီးဆုံးဆေးရုံကိုခေါ်သွားခဲ့တယ်လို့အမေရိကန်လေတပ်ကကြေညာချက်ထုတ်ပြန်ထားပါတယ်အမတ်ရှိတိုက်လေယာဉ်အုပ်စုက F-16 တိုက်လေယာဉ်ဟာဂျုံကြီးပြည်နယ်အိုဆန်လေတဲ့အခြေစိုက်စခန်းနာကစိုက်ပျိုးရေးဒေသမှာဒီနေ့မနက် 9:45 မိနစ်ကပြတ်ကျသွားတာဖြစ်တယ်လို့ပြောပါရယ်လေယာဉ်ကလေကွင်းထဲမှာပြတ်ကျခဲ့တဲ့အတွက်မြေပြင်မှာလည်းထိခိုက်သေးဆုံးတာတွေအဆောက်အုံထိခိုက်ပျက်စီးတာတွေမရှိဘူးလို့ဆိုပါရယ်ဒီတိုက်လေယာဉ်ဟာပုံမှန်ပြန်ဆန်းလေ့ကျင့်တာတွေလုပ်နေစဉ်တွင်ပြတ်ကျခဲ့တာဖြစ်ပြီးတော့ဘာကြောင့်အခုလိုပြတ်ကျခဲ့တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေသေးဖြစ်တယ်လို့ပြောပါရယ်ခင်ဗျာ
သတင်းလွှတ်ခွင့်ဆိုးဝါးနေတဲ့ဟောင်ကောင်မှာဒီသတင်းပတ်ဆန်စစ်ချက်အရတော့အဆင့်နဲ့နဲ့ပြန်တက်လာတယ်လို့အကဲခတ်တွေကထောက်ပြလိုက်ကြပါတယ်။ဟောင်ကောင်ရဲ့သတင်းလွှတ်ခွင့်ဟာနိုင်ငံပေါင်း180မှာအဆင့်140မှာရှိတယ်လို့နေစီမချာသတင်းကြောင်များအဖွဲ့ ISF ဒီဘက်ထုတ်ပြန်သွားတဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြခဲ့တာပါ။ဒါက2022ခုနှစ်အချိန်နဲ့နှိုင်းယှဉ်တော့၈နေရာတောင်ခုန်တက်လာတာဖြစ်ပါတယ်။2020ခုနှစ်မှာအမျိုးသားလုံခြုံရေးဥပဒေစတင်ကျင့်သုံးကြတဲ့ကဟောင်ကောင်ရဲ့သတင်းလွတ်လပ်ခွင့်အခြေအနေကမကြုံဘူးလောက်အောင်ကျဆင်းလာခဲ့တာဖြစ်ပါတယ်။အစိုးရစံချေဆန္ဒပြပွဲတွေကြဲကြဲပြန့်ပြန့်ပေါ်ပေါက်လာခဲ့ပြီးတဲ့နောက်အစိုးရကိုအားပြောင်းအောင်လုပ်တာမျိုးပြည်ပအဖွဲ့အစည်းနဲ့ပူးပေါင်းတာမျိုးခွဲထွက်ခွင့်ကြိုးပမ်းတာမျိုးတွေကိုအမျိုးသားလုံခြုံရေးဥပဒေဆိုတာနဲ့ပြင်းပြင်းထန်ထန်တားမြစ်ထားပေမဲ့အသေးစိတ်ကိုတော့ပိုရှင်းအောင်ထုတ်ပြန်ထားတာတော့မရှိပါဘူးခင်ဗျာ။
အမေရိကန်ပြည်တော်စုမှာမနေ့ကကျင်းပခဲ့တဲ့ MMA 1 Championship 9ခန်းပညာတိုင်းပေါင်းစုံမက်တဝိတ်တန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကအောင်လအဆန်းအနိုင်ရသွားခဲ့ပါတယ် Burmese Python မြန်မာစပုံးလို့ခေါ်ကြတဲ့မြန်မာနိုင်ငံကကချင်ွယ်ဘွားအောင်လနဲ့တရုတ်နိုင်ငံက Fan Round တို့ Colorado ပြည်နယ် Denver မြို့မှာမနေ့ကထိုးသတ်ခဲ့ကြတာဖြစ်ပြီးတော့အောင်လကဒုတိယအချီမှအနိုင်ရသွားခဲ့တာပါဒုတိယအခြေပြန်ဆပထမ10မိနစ်မှာပဲအောင်လအနေငယ်ရင်သွားတာကိုအခွင့်ကောင်းယူပြီးဖန်ရောင်းကဝင်လုံးပြီးချုပ်ဖို့ကြိုးစားခဲ့ပေမဲ့အောင်လကဖန်ရောင်းရဲ့လယ်မင်းကိုချုပ်ကပ်မိပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပွဲကိုတော့ Denver နဲ့ Anita White ကမြန်မာပရိသတ်တွေလည်းတွားရောက်ကြည့်ရှုအားပေးခဲ့ကြပြီးတော့ပွဲပြီးမှာတော့အောင်လကမြန်မာနိုင်ငံအတွက်ဆူတောင်းပေးကြဖို့နဲ့သူ့အနေနဲ့ချန်ပီယံဆုအတွက်စင်ကာပူပွဲဖြစ်ထိုးသက်သွားခြင်းတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
ဒီနေ့အထူးအကြဆုံးထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းမြန်မာသတင်းတွေကိုကိုရနိုင်နဲ့အထူးကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေမလာခင်ဒီနေ့ရဲ့ကမ္ဘာလုံးအတွက်အထူးအကြဆုံးသတင်းဖြစ်တဲ့ဗြိတိန်ဘုရင်ကြီးတတရားမြောက်ချားလ်စ်နတ်တပွဲရဲ့ထူးခြားမှုအကြောင်းကိုအရင်ဆုံးပြောပြပေးမှာပါခုနကသတင်းထဲမှာပြောခဲ့သလိုပဲဒီတတရားမြောက်ဘုရင်ကြီးချားလ်စ်နတ်တပွဲကိုချင်းနေတဲ့ကျင်းပခဲ့တာမှာကမ္ဘာလုံးကစိတ်ဝင်စားစောင့်ကြည့်ခဲ့ကြပြီးဒီထဲပြည်တင်ကမြန်မာတွေလည်းပါဝင်ခဲ့ကြပါတယ်ဒီထဲပြည်တင်ရောက်အောက်ဆိုတက်ကသူကအဲ့သူတေဒီဦးမျိုးဦးဝင်းမျိုးသူလည်းတီဗီကနေတဆင့်ရုပ်သံကနေတဆင့်ပေါ့နော်တောက်လျှောက်ကြည့်ခဲ့ပါတယ် အခုနောက်ဆုံးကြည့်ထားခဲ့တဲ့အခြေအနေကိုခုနကပဲကိုဝင်းမျိုးသူကိုကျွန်တော်မေးမြန်းတင်ပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာဟုတ်ကဲ့ဦးဝင်းမျိုးသူခင်ဗျာကျွန်တော်တို့ဒီတိုင်နိုင်ငံမှာဒီဘယင်ကြီးပေါ့နော်နန်းတက်ပွဲကိုဟိုထူးထူးခြားခြားပေါ့နော်အာကာလကြာရှည်ဘယင်မကြီးအုပ်ချုပ်ပြီးတဲ့နောက်ပိုင်းမှာဒီနေ့လောက်ခဲ့တဲ့နေရာမှာဟိုတကဘာလုံးကတကယ့်ကိုစိတ်ဝင်စားစောင့်ကြည့်နေကြပါတယ်အဲ့တော့ဦးဝင်းမျိုးသူအနေနဲ့ရောအဓိကထူးထူးခြားခြားပါတွင်သတိထားမိနေ
ဒီချိန်ရဲ့သူကခန်းနာတယ်ပေါ့နော်တကယ်တမိုင်းဝင်ခန်းနာကြီးတစ်ခုကို290အတွင်းမှာဟိုပြန်မြင်ရတာလေးရတော့ဒါလေးရတော့ကျွန်တော်ထူးခြားတယ်ဗျာယဉ်ကျေးမှုအစဉ်လာတရားနေနေဒါတမိုင်းမှသားပေါ့နော်တစ်ခုနေနေတွေ့ရတာလေးရတော့ထူးခြားတယ်ပေါ့နော်လွန်ခဲ့တဲ့နှစ်ပေါင်းဟို1000ကျော်တည်းကနေပြီးတော့စခဲ့တဲ့အစဉ်လာဆိုတော့ကျွန်တော်တို့မြန်မာနိုင်ငံဘယင်မြန်မာနိုင်ငံကျွန်တော်တို့အနော်ရထားလက်ထက်လောက်တည်းဆက်ရသူအစင်းလာခန်းသားလို့ဖြစ်နေအောင်အခုထီကိုတွေ့ရတယ်ဆိုတော့ကျွန်တော်ထင်ပါတယ်ဒီကွာလုံးမှာအလောက်ကြာတဲ့စွစွမြဲမြဲထားတဲ့ခန်းသားရဲ့လို့တော့မရှိဘူးလို့ထင်ပါတယ်အဲ့တော့ဒါကဘာသူကဘာသားတယောက်အနေနဲ့ပြောရရင်တော့ဒါကဘာရင်ကျေမှုတစ်ခုရဲ့အစိပ်ပိုင်းတစ်ခုအနေနဲ့တော့အလိုမျှဝေခံစားလို့ရတယ်ပေါ့နော်သို့တော်လည်းတစ်ဖက်တည်းမှာပဲသူတို့ဖြတ်တန်းခဲ့တဲ့ဒီနော်ဒါသူတို့ရဲ့အဲပရိသတ်အုပ်ချုပ်ရေးအောက်မှာတမိုင်းမှတရားကောင်းတာတွေရောဆိုးတာတွေရောပြောအခုလိုမျိုးကျွန်တော်တို့နိုင်ငံတွေကိုကျုံပြုခဲ့တာတွေရောဒီအတွက်ပေါ့နော်ကျွန်တော်တို့ဆောင်းလို့နာကြီးစရာတွေနော်မေ့လို့မရနိုင်ငံအများကြီးကိုလည်းပြန်ပြီးတော့ဒါကျွန်တော်ကတော့ဒါမြန်မာနိုင်ငံသားတယောက်အနေနဲ့ဒီလိုလေးလည်းပြန်ပြီးတော့အနာဟောင်းတွေကိုလည်းပြန်ပြီးတော့စွန့်မိတဲ့လိုလေးလည်းကျွန်တော်ဖြစ်တယ်ပေါ့တော်တော်ကျွန်တော်ဒီခန်းသားမှာကြည်နေတဲ့အချိန်မှာအထူးစိတ်ဝင်စားမိတာတော့ဒီဘရင်ကြီးကိုသက်ဆိုင်ရာကျွန်တော်တို့ဘာသာရေးကောင်းဆောင်နေရနေပြီးတော့ဒါသူတို့လာပြီးတော့ဒါသူတို့ဆက်ပါတာလေးတွေလုပ်တယ်ပေါ့နော်ကျန်တာကတော့ကြီးကျယ်ခန်းနာတာတော့ပြောစရာမရှိဘူးပေါ့ဗျာတကယ်ကိုနော်အင်္ဂလန်ကလက်ရှိအထိကိုနော်သူကကမ္ဘာနိုင်ငံရဲ့ကမ္ဘာမှာအချမ်းသာဆုံးနံပါတ်6နိုင်ငံမြောက်အချမ်းသာဆုံးဆိုတော့သူ့ရဲ့ကြီးကျယ်ခန်းနာမှုတွေပေါ့ဗျာဒါတွေတော့မြင်တွေ့ရတာလေးတွေကတော့အမှတ်တရဖြစ်စရာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့မျက်လုံးနဲ့ဆွဲပြီးကြံခဲ့တာလေဆိုရင်ဘာကိုထောက်ပြမလဲ
မျက်လုံးနဲ့ဆွဲပြီးတော့ကြံခဲ့တာဆိုရင်တော့ကျွန်တော်ကတော့အဲရွှေရောင်ရထားကြီးကိုတော့မျက်လုံးနဲ့ဆွဲပြီးတော့ကြံနေရသူ့ရဲ့ဒီကဲရွှေရထားကြီးမြင်းရှိကောင်ဆွဲပြီးတော့သွားလာတော့ဒါကတော့တော်တော်မမတ်တတ်တော့ခါမလည်းမမြင်ဘူးလေဒါကိုအတွက်ပြောရနော်ဒါလေးတော့ကျွန်တော်မျက်လုံးနဲ့ကလေးတော့ဆွဲပြီးကြံခဲ့တယ
်ဖြစ်တဲ့ဘယင်ကြီးတတိယမြောက်ချက်နန်းတက်ပွဲရဲ့ထူးခြားမှုကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့စနေညပတ်စဉ်ခဏတွေကိုစက်တိုက်နားဆင်ကြည့်ရှုရတော့မှာပါအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံအစီအစဉ်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စေရေးပဋိပက္ခအကြာဘာသာရေးဆောက်အုံများခေါင်းစဉ်နဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတာကိုပြောပြထားပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကဆီယနာပိုင်းတွင်တော်လန်သူတွေကြစေရေးပဋိပက္ခတွေကြီးထွားနေတဲ့အရက်ဒေသတွေမှာဘာသာရေးအဆောက်အုံတွေကမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရတာပါအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရဘာသာရေးအဆောက်အုံတွေနဲ့ဝတ်ပြုရနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပေမဲ့ဘာသာရေးအဆောက်အုံတွေဆိုတာကိုယ်ပိုင်ယုံကြည်သူတွေစုဝေးရနေရာဖြစ်လို့ပြစ်မှတ်ထားခံရပါတယ်ဒါတွေကိုတော့ Frontier မြန်မာကတို့တဲ့အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
ကျွန်တော်ဒီမျိုးနယ်ကရုံးကြောင်းမှာလောင်းရှိနေရုံးကြောင်းမှာဒီကောင်းနေအခုချိန်ကြီးထုံးကြောင်းမှာအထိုင်တက်ဆွဲထားတယ်ကြာအဲ့ဒီမှာတော့သူတို့ကဒါအထိုင်စောကြာပြီးအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တစ်ခါတလေကျန်လည်းလို့တနက်တွေဖောက်တယ်ပေါ့ဗျာမူရပြီ
းဘာသာရေးဆောက်အုံနေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရသုံးမှုကျွလုံနေစရာတွေကိုကုလသမဂ္ဂကနေမှာတတ်မှတ်ပေးထားတာတွေလည်းရှိပါတယ်
မကွေးတိုင်းဒေသကြီးဟာဆရာနာတိန်နာကိုအပြင်းအထန်ကန့်ကွက်ဆန့်ကျင်နေတယ်ဆိုတာအားလုံးမျက်မြင်ဖြစ်ပါတယ်။ဒါရရလက်ကတော့ခုခံမှုတွေကိုခြေမုံမှုစစ်တပ်ကစစ်အင်အားတွေကိုပို့ပြီးတော့တိုးတိုးပို့နေခဲ့ပါတယ်။ဒီလိုပို့လိုက်တဲ့တပ်အများစုဟာလည်းဖုန်ကြီးကျောင်းတွေမှာစစ်စခန်းတွေအဖြစ်တက်ဆွဲနေကြတယ်လို့ဒေသခံရွာသားတွေကပြောကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်ပြီးတော့တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
တရားတွေကိုဝင်နေဆိုရင်သူကအရင်ဆုံးရဘာချလဲဝင်နေပြီးတော့ဖုံးချောင်းထဲမှာတဲတယ်ချစ်တယ်ဝဲရယ်နွားရယ်ဒီ၃မျိုးကတော့အဓိကတတ်သားတယ်ဗျရောက်တဲ့ရွာတိုင်းမှာတော့ဖုံးချောင်းတွေကိုတဲတာများတယ်ခဏလဲမချွေဘူးဒါမှဒီတိုင်းမှာနေရာမျိုးတွေရှိတယ်ဟိုဆက်တက်ကတုံးနဲ့ကြည်ပေါက်တို့ယူနီဖောင်းတို့အဲအဲ့လိုမျိုးတွေကြံခဲ့ရတော့ရှိတယ်သူတို့ကဒီတိုင်းပဲစားတော်တော့ကြတယ်မိပါလေအဲ့လိုမျိုးတတ်ထားတယ်လည်းမရှိဘူးဒီတိုင်းပဲထားခဲ့တယ
်ဒါကမကွေးတိုင်းပေါ့မြို့နယ်တဲ့ကဒေသခံလူငယ်တဦးကမြန်မာစစ်တပ်ရဲ့အပြုအမူတွေကိုပြောပြတာတာပါအဲ့ဒီဒေသကတခြားရွာတွေမှာလည်းအခုလိုပဲလှုပ်လှုပ်သွားတယ်ဆိုတာတို့အတန်ကကြားထားပြီးပါပြီစစ်သားတွေဟာဖုန်ကြီးကြောင်းမှမကြာခဏဆိုသလိုတဆွဲကြပြီးဒီနေရာကိုအထုတ်အမြတ်ထားတဲ့နေရာတစ်ခုလိုလေးစားရကောင်းမှမသိကြဘူးလို့ပေါ့မြို့နယ်ကအမျိုးသမီးတယောက်ကပြောပါတယ်လုံးကြုံရင်အခြေအနေတွေကြောင့်အတန်အစားထိုးဖတ်တာပါလေ
ရွာတဲကိုစစ်သားတွေကဝင်လာပြီးဆိုတာနဲ့အိမ်ဒီဆိုင်ဒီမှာရှိရဲစားစရာတွေလည်းဝင်စားကြရဲနောက်ပြီးတော့ဒီအရက်ဆိုင်မှာရှိရဲအရက်တွေဆိုလည်းသူတို့အကုန်လုံးယူပြီးတော့တောက်သွားက
ြဖုန်ကြီးเจ้าတွေမှာစကန်းချနေထိုင်တဲ့စစ်တပ်ရဲ့တပ်သားတွေဟာသာသနာပရဝံအတွင်းမှာပဲမူရီတောက်စရန်ကပြီးလူတွေကိုရိုက်နှက်စစ်ဆေးတာပြုလုပ်လို့ရှိတယ်လို့မကွေးတိုင်းမြောက်ဖက်ချမ်းပုံတောင်ပုံညာဒေသကဒီတခံအချို့ကဆိုကြပါတယ်စစ်သားတွေဟာဒီထက်ဆိုးတဲ့ရာဇဝမှုတွေအတွက်လည်းအပြစ်ရှိတယ်လို့တခြားအစီရင်ခံစာတွေမှာဖော်ပြထားပါတယ်2022ခုနှစ်မေလတုန်းကလည်းစကိုင်းတိုင်းဒေသကြီးဘူးတလင်မြို့နယ်အုပ်ဖူကျေးရွာကဗုဒ္ဓဘာသာတရားစခန်းတစ်ခုမှာစစ်သားတွေကပြည်သူ၉ဦးကိုပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်စကိုင်းလိုပဲမခွေးကလည်းစစ်အာဏာရှင်ကိုအပြင်းအထန်ဆန့်ကျင်နေတဲ့ဒေသတစ်ခုပါဒီလိုခုခံတာအားကောင်းတဲ့ဒေသတွေကရွာတွေကိုစစ်တပ်ကကင်းလဲတာစစ်ကြောင်းထူတာလေချောင်းတိုက်ခိုက်တာတွေလုပ်ပြီးအိမ်နဲ့ပြည်သူပိုင်အဆောက်အဦများစွာကိုမိရှုဖြစ်စီခဲ့ပါတယ်စစ်တပ်ထောက်ခံတဲ့တချို့ဘုံကြီးတွေကတော့ကျောင်းထဲမှာစစ်သားတွေကိုနေခွင့်ပေးတယ်လို့စားစရာတောင်ချက်ပြုတ်စီမံပေးသေးတယ်လို့ယွာသားတွေကပြောပါတယ်ကြောက်ထုကအဖြစ်ပြက်တစ်ခုကိုဒေသခံကပြောပြထားပါတယ
်ကျွန်တော်တို့ဒီမြို့နယ်ကယွန်းချောင်းမှာတော့လောင်းရှိနေယွန်းချောင်းမှာဒီကောင်တွေအခုချိန်ကြီးဘုံချောင်းမှာအထိုင်တက်ဆွဲထားတယ်ဗျာအဲ့ဒီမှာတော့သူတို့ကအထိုင်စောကြာပြီအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တခါတလေကျန်လည်းလို့တနက်တွေဖောက်တယ်ပေါ့ဗျာမူရစ်ပြီ
းဒါပေမဲ့တခြားဖြစ်စဉ်တွေမှာတော့ဖုန်ကြီးတွေဟာရွာသားတွေနဲ့အတူပြေးလာရှောင်ကြရတာဒါမှမဟုတ်ကျောင်းထဲမှာစခန်းအချမခံလို့ဖမ်းဆီးခံရတာတွေရှိနေပါတယ်2022ခုနှစ်ဇန်နဝါရီလ9ရက်နေ့တုန်းကစောမြို့နယ်ကန်ကြီးရွာဖုန်ကြီးကျောင်းကိုစစ်သားတွေဝင်စီပြီးเจ้านายพงศ์ကြီးကိုဖမ်းခေါ်သွားခဲ့ပါတယ်။ကံကြီးရွာဖုန်ကြီးเจ้าကစံအိတ်နဲ့တခြားအရာတွေကိုလည်းစစ်သားတွေကခိုးယူသွားသေးတယ်လို့ကိုယ်တိုင်တွေ့လိုက်ရတဲ့ဒေသခံတယောက်ကပြောပါတယ်။လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်တာပါပဲ
။ကံကြီးကြီးရွာဖုန်ကြီးเจ้าဝင်စီပြီးတော့เจ้านายဆရာကိုဖမ်းဆီးခေါ်ဆောင်သွားတယ်။အခုဆရာကထောင်ထဲမှာပ
ါ။အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရဘာသာရေးအဆောက်အအုံတွေနဲ့ဝိပုယာနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘယ်အဖွဲ့အစည်းကမှပဋိပက္ခတွေမှာအသုံးချခွင့်မရှိပါဘူး။ဒါဟာလွတ်လပ်စွာယုံကြည်ခွင့်နဲ့ယုံကြည်တတ်ဝင်ခွင့်ကိုချိုးပေါက်တာဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂရဲ့လူ့အခွင့်အရေးကြီးညာစာတမ်းမှာဖော်ပြထားပါတယ်။မြိုင်မြို့နယ်ကဘုံကြီးတစ်ပါးကတော့ဒါဟာဗုဒ္ဓလမ်းစဉ်တွေနဲ့မကိုက်ညီဘူးလို့ပြောထားပါတယ်
။ဘာသာရေးအဆောက်အအုံတွေမှာတက်ဆွဲခြင်းဟာလည်းပဲစစ်ရာဇဝမှုကျူးလွန်နေစရာတွေကိုကုလသမဂ္ဂကနေမှတတ်မှတ်ပေးထားတာတွေလည်းရှိပါတယ်။ဆိုတော့ဟိုကျန်းကျန်နေတဲ့မှာတက်ဆွဲတယ်မဆွဲတယ်ဆိုတာကကိုသိန်းတို့ဗုဒ္ဓရဲ့ဓမ္မတွေထဲမှာကတော့ကျောင်းဒီရဲ့သာသနာဆော့အုံတွေထဲမှာကျောင်းတိုင်းကျောင်းတိုက်တွေထဲမှာတက်ဆွဲတယ်ဆိုတာတွေကတော့မရှိခဲ့ပါဘူးမရှိခဲ့တဲ့အတွက်အဲ့ဒါကိုခွင့်ပြုခြင်းမပြုခြင်းဆိုတာကိုတော့ဒါကိုသိန်းတို့ကတော့တိတိကျကျလေ့လာထားမှုမရှိဘူးတိတိကျကျပြဋ္ဌာန်းထားမှုမရှိဘူးတဲ့ကျန်းကျန်နေတဲ့မှာတော့လေဘုန်းကြီးကျောင်းတွေထဲမှာတက်ဆွဲခြင်းတွေဘာသာရေးကိုခုတော့လုတ်ပြီးတော့စစ်ရသူမှုတွေကိုကျူးလွန်တာဖြစ်တယ်အဲ့ဒါကြောင့်မို့လို့စစ်တပ်ကပဲဖြစ်စီတခြားသောဒေါ်လာရေးအင်အားစုတွေအဝဲကပဲဖြစ်စီဖုန်းတော်ကြီးကျောင်းတွေဘာသာရေးအဆောက်အအုံတွေဆေးရုံတွေနော်ဦးဇင်းတို့ဒီပညာရေးကျောင်းတွေပေါ့နော်ပညာရေးနေရာဌာနတွေပြီးတော့ကျတော့ကယ်တဲ့ရေးစခန်းလိုနေရာမျိုးတွေဟာတက်ဆွဲနေခြင်းတည်ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီရသူမှုကိုကျူးလွန်နေတာဖြစ်တဲ့အတွက်လောကမှာတတ်ဆွဲခြင်းသည်မတင့်တော်ဘူးဒါတွေကိုလည်းဦးသိန်းတို့ကတော့ကန့်ကွက်တယ်ရှုံချတယ်ဆိုတာလေးကိုပြောချင်ပါတယ
်ဒါပေမဲ့ဗုဒ္ဓဘာသာတန်ခါးချာမှာအတော်လေးကွဲလွန်းနေကြပါတယ်တို့အတန်နဲ့စကားပြောခဲ့တဲ့မြန်မြို့နယ်ကနောက်ထပ်ဘုန်းတော်ကြီးတစ်ပါးကတော့ဘုန်းကြီးတွေကနိုင်ငံရေးတဲ့ဝင်မပါတင်ဘူးလို့ပြောပါတယ် ဆရာနာသိမိကလေးကလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကို2022ခုနှစ်အောက်တိုဘာလတုန်းကအပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာဖော်ပြထားတာက2022ခုနှစ်ဖေဖော်ဝါရီလကနေ2022ခုနှစ်မေလအထိတိုင်းဒေသကြီးနဲ့ပြည်နယ်12ခုကဘာသာရေးအဆောက်အအုံ42ခုမှာမြန်မာစစ်တပ်ရဲ့တပ်တွေစခန်းချခဲ့ပါတယ်။နိုင်ငံရဲ့တချို့ဒေသတွေကဗလီနဲ့ခရီးယန်ဘုရားကျောင်းတွေမှာမြန်မာတပ်တွေစခန်းချတာမျိုးလည်းရှိပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဖလန်းမြို့နယ်ကခရီးယန်ဘာသာရေးခေါင်းဆောင်တဦးကတို့အတန်ကိုအခုလိုပြောပါတယ
်။ဖြစ်နေတာပေါ့လေနော်ဒါတော့လည်းမရမဖြစ်ချင်ရှင်လည်းဖြစ်နေရတဲ့သဘောဆိုတော့ဘာမှပြောစရာမရှိဘူးကြာဘာဝင်လဲပါလဲဆိုတဲ့အကြောင်းပါပဲနော်
အခွေတိုင်းတောင်ပိုင်းမှာနေတဲ့သူအများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။အခါကြီးရကြီးတွေမှာဒေသမှာရှိတဲ့ဘုန်းကြီးကျောင်းတွေသွားပြီးဥပုသ်တရင်ဆောင်ကကုသိုလ်ယူတတ်ကြပါတယ်။ 45 Rights ရဲ့ Director ဂျွန်ခွင်းလေကတော့ဘုန်းကြီးကျောင်းတွေဟာအဲ့ဒီရွာတွေရဲ့ဘာသာရေးနဲ့လူမှုဘဝတွေအတွက်အရေးကြီးတဲ့နေရာတွေဖြစ်တယ်လို့ဆိုပါတယ်
။ I mean the impact of the community means they don't have a place to worship.You know, and there's been 2 years now of ongoing.
လူဖွဲ့စည်းကိုထိခိုက်တယ်ဆိုတဲ့နေရာမှာဆိုလိုချင်တာကသူတို့စုတောင်းဝပြုစရာနေရာရှိတော့မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာလည်းနှစ်နှစ်လောက်ရှိပြီ။ဆရာနာရှင်ကဘာသာရေးအဆောက်အအုံတွေကိုစစ်စခန်းဖြစ်အုံချလာတဲ့အခါမှာပြည်သူတွေစစ်ဆောင်ခုံလုံးစရာဖျားဝပြုစရာနေရာတွေမရှိတော့ဘူး။ရင်းနှောင်းကဘာသာရေးပွဲတွေနဲ့လူမှုရေးပွဲတွေလုပ်ပြီးအတူစုဝေးစားတောက်နေကြနေရာတွေလည်းမရှိတော့ဘူ
း။ဘာသာရေးအဆောက်အအုံတွေဟာမကြာခဏဆိုသလိုခိုးလုံရနေရအကာအကွယ်ပေးရနေရအဖြစ်သုံးခဲ့ကြတာပါဒါကစစ်သားတွေမျက်စိကျစရာဖြစ်လာစေတယ်လို့ဒေသခံ PDF အဖွဲ့ဝင်တယောက်ကခုလိုပြောပါတယ
်သူတို့လည်းကြောက်ရဗျာကြောက်တဲ့အနေထားကြတော့သူတို့ဟိုမလုံနိုင်မဲ့အရာတခုသူတို့ပြန်ကျွန်တော်တို့ပြန်လုံနိုင်မယ်ပြန်မလုံနိုင်မဲ့အရာတခုကိုသူတို့အရင်ဆုံးရှာရှာပြီးခဲ့ကြမှာသူတို့ကျွန်တော်တို့ရဲ့နိုင်ငံကိုတွဲထားတယ်ဒါကြတော့သူတို့ဖုန်းကြောင်းနေမှာနေရဖုန်းကြောင်းနေမှာပဲကြာခဏတဆွဲကြတယ
်ဒါပေမဲ့ဒီလိုလုပ်တာကသူတို့ကိုအမြဲတော့အကာအကွယ်ဖြစ်မနေပါဘူး။ရေစကြိုမြို့နယ်ကက်ကျော်ဘုံကြီးကျောင်းဝင်ပေါက်အနီးမှာစစ်သားနှစ်ယောက်ကိုတတ်ခဲ့တယ်လို့ဒေသခံ PDF အဖွဲ့တစ်ခုကမတ်လ9ရက်နေ့တုန်းကထုတ်ပြန်ထားပါဗျ။ဘာသာရေးအဆောက်အဦတွေကိုစစ်အာဏာရှင်မျက်စိကျရတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့လူတွေကိုအဲ့ဒီနေရာမှာမစုဝေးစေချင်တာဖြစ်တယ်လို့ 45 Rights ကဂျွန်ခွင်လင်းကပြောပါဗျ
။ You know, religious buildings are used as places to gather, peacefully gather.
ဘာသာရေးဆောင်တွေဆိုတာကလူတွေငြိမ်းချမ်းစွာစုဝေးလာရောက်တဲ့နေရာဖြစ်တယ်။အဲဒါကိုဆရာနာရှင်ကလည်းသဘောပေါက်တယ်။ဒါကြောင့်ခုခံနေတဲ့အင်အားစုတွေစုစည်းတာကိုမလိုလားတဲ့အတွက်ဘယ်သူတူတယောက်မှအဲ့နေရာမှာမစုဝေးစေချင်ဘူး။ဒါကြောင့်ပဲသူတို့ကဘာသာရေးဆောင်တွေကိုအပိုင်စီးလိုက်တော့လူတူစုဝေးဖို့အတွက်ရည်ရွယ်တဲ့နေရာတွေကိုဘယ်သူမှလွတ်လွတ်လပ်လပ်မဆုံနိုင်ကြတော့ဘူးလေ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီဇန်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်စီဇန်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်စေရေးပဋိပက္ခတဲ့ဘာသာရေးဆောင်တွေပြတ်မှတ်ထားခံခဲ့ရတာကိုဒိုးအတန်စီဇန်မှာပြောပြခဲ့တာပါအခုတော့ Democracy လူခွင့်နဲ့ခပြိုင်ကဘာစီဇန်မှာဒီမိုကရေစီပဋိပက္ခနဲ့တရင်အမှန်သိနိုင်ငံသားခေါင်းစဉ်နဲ့ပြောထားပါတယ်ကမ္ဘောဒီးယားမှာဒီမိုကရေစီအသံရေဒီယိုကိုပိတ်လိုက်ပါတယ်ယူဂန်ဒါမှာတော့လူခွင့်ရုံကိုရှက်လိုက်ပါတယ်ဒိမတ်နဲ့ဆွီဒင်မှာတော့အစ္စလမ်ဆန့်ကျင်တဲ့မျိုးသားရေးဝါဒီကကိုရန်ချမ်းမီရှုဆန္ဒပြတာကြောင့်တူရကီနဲ့ပါကစ္စတန်မှာတံပြန်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ဦးတမောင်တန်ပြောပြပေးပါဦးခင်ဗျာ
ကျွန်တော်တို့မေလ3ရက်နေ့ကကမ္ဘာတရေလွန်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့ဒီပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တရေအကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဒီနှောင်းကဗျူရဲ့ဝိုင်းတော်သားရောက်တဲ့ဖြစ်ပြီးအခုအွန်လိုင်းကလောင်ရှင်တဝူဖြစ်တဲ့ကိုချော်ချော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုချော်ချော်သိန်းရေ
။မင်္ဂလာပါဦးတမောင်သိန်းရေတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ informed citizen เนาะမြန်မာလူတော့သတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားလို့ပြောအောင်ပေါ့နော်ဒီအကြောင်းလေးကပြောလို့ပြောတာရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်ကောဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်ကြီးကျွန်တော်အမြင်ရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပိုလို့တော့မှအရေးကြီးပါသေးတယ် informed citizen တွေပိုဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကပါလဲဆိုတော့ဒီဖက်မှာကျွန်တော်တို့တည်င်းမှားတွေတခါလောက်ကြံတည်င်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအရှိန်အဟုန်နဲ့ကိုရှိနေတာကအကြောင်းအကျောင်းဖြစ်ပါတယ်နောက်တစ်ခါမှကြတော့လဲပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစာရာတွေကိုအခြေအနေမှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းတည်ထားတည်ထားဖို့အရေးကြီးပါတယ်။ဥပမာတည်င်းအချက်လက်တွေအခြေအနေတွေကိုသိရှိထားမှတည်တည်ကြကြဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒါမှသာလျှင်ကိုက inform citizen ဖြစ်မှာပေါ့နော်။ကိုတိုင်းဒီရဲ့အရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးဖြတ်နိုင်ဖြစ်မှာပေါ့။ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ International Media Support ဘော IMS ဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်ကာပူထဲမှာထည့်ရထားတာဖတ်လိုက်ရပါတယ်။အဲ့ဒီမှာဒီချိုပြောထားတာလေကျွန်တော်နမူနာပြောပြခြင်းပါတယ်တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့တည်င်းဟာသူတို့အသက်ရှင်လူမျိုးဖို့အတွက်အထောက်အကူဖြစ်စေပါတယ်တဲ့ဒါတခုနောက်တယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့တည်င်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တယောက်ကကြတော့သူကဟာလာလုံကြုံရဲ့တနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုတည်င်းတွေကနေတစင်သူကသိအောင်လုပ်ရတယ်တခါသူကတည်င်းဆိုတာကိုတည်င်းချက်လက်ဆိုတာကိုသူကဟာလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်စေးမင်းများနဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီဓာရီကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပကကာလမှာဟလာတရင်တွေကိုတိဖို့ဟလာအခြေအနေမှန်တွေကိုတိဖို့ဘလောက်ရေးကြီးတယ်ဆိုတာအမတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်အခုပြောသွားတာကပြည်ပကတို့နိုင်ငံရေးတို့နဲ့ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစားရတဲ့ပတ်သက်ပြီးတော့လေတရင်ချက်လက်အမှန်တွေကိုတိမှာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးကယူဆိုင်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိမှာမလားအဲ့ဒီလိုအခြေအနေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တုံ့ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ခန္ဓာဘယ်လိုရှိမလဲဆိုကျွန်တော်နှစ်ပိုင်းခွဲပြောရမယ်ထင်ပါတယ်တခုကပါလဲဆိုတော့လက်ရှိအခြေအနေရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လိုအပ်ကန်ရတာအများကြီးခက်ခဲရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာတခုပြောချင်တာကတော့အဲ့ဒီအချိန်ဒီအောက်မှာကိုပဲလူလူနေတဲ့သတင်းတွေအဖြစ်အပျက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြည့်ကြည့်လို့ပါတယ်သူတို့ကအခက်အခဲမျိုးမျိုးကြားဖန်ဆင်းနိုင်ခံရနိုင်တဲ့နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အချိန်ဒီအောက်မှာလုပ်နေကြတာပါသူကစစ်တပ်ကဗျာသတင်းမီဒီယာသမားဆိုရင်သူကရန်သူလိုသဘောထားတာအကြပွေစစ်စစ်နေမြန်ဖန်ဆီးဂျိုင်းနဲ့တခါအဲ့လိုပဲအသက်ဆုံးဆုံးရတဲ့လူတွေရှိတယ်ဆိုတော့သတင်းတောက်အလုတ်ကဒီနှစ်ခေတ်မှာအင်မတန်အန်ဒီကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာဒေမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအတီးအီးမှာတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုသတင်းရယူဖို့အတွက်အမှန်တန်ခက်ခဲပါတယ်အဲ့ဒီဂျားတွေကပဲတို့စူးစမ်းပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူလူသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အပြင် citizen journalist တွေရဲ့ခန့်ကန့်လာကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်တွေဆိုရင် citizen journalist တွေကိုအားကိုးပြီးတော့ဒေမီဒီယာကြီးတွေကတင်ဆက်နေကြရတာပါဆိုတော့ပြန်ပြီးတော့အလားစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခက်ခဏဒီအချိန်မျိုးမှာပိုပြီးရေးကြည့်ပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျာဆိုတော့နောက်ဦးမောင်သားရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခက်ခဏပေါ့နော်
ဟုတ်ကဲ့
လူမှုမီဒီယာရဲ့အခက်ခဏကမြန်မာနိုင်ငံနိုင်ငံမျိုးမှာလူလူသတင်းရယူနိုင်ခွင့်အတွက်တိတ်ကိုအရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းကောက်တဲ့ data 6ခုလုံးမှာ Facebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုလုံးမှာ Facebook ကအဲ့ဒီဒေတာကလူလူရဲ့တင်းရတဲ့တင်းရယူရဲ့အဓိကအရင်းအမြစ်နေနေရှိနေတယ်။ဒါပေမဲ့ Facebook ပေါ်မှာလူမှုမီဒီယာတွေဆိုတာကသူကတင်းထဏာတွေမဟုတ်ဘူး။ဟာတင်းထဏာတွေကနေပြီးတော့သူတို့တင်ဆက်တဲ့တင်းတွေလူတွေစီကိုပို့ပြီးတော့ကြည်ကြဲနဲ့ရောင်းနိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကနီးလန်းတစ်ခုနေနဲ့အသုံးပြုလာ။ဆ ဆိုတော့သတင်းစာတွေကတင်တဲ့ဒိနေကတော့စစ်စစ်ပြီးတာဖြစ်တဲ့အတွက်အတန်းတင့်ကျွန်တော်တို့ကဒါအားကိုလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းမှာဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုဘဲနဲ့တည်ယူဆရာမလိုဘဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကတော့ပေါက်ပိတ်လို့မကြဘူးအဲ့တော့သုံးဆွဲသူတွေကိုယ်တိုင်ကသတိထားဖို့လိုတယ်ဆိုတ ရေးပါတဲ့နေရာမှာရှိပါတယ်။အထူးသဖြင့်ပြုစီချင်တာကသုံးတိုင်းစေးပါမသုံးတိုင်းဘေးဖြစ်နိုင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်မှာလည်း early warning system ကိုခေါ်တယ်ပေါ့နော်။ကြိုတင်သတိပေးတဲ့စနစ်တွေနော်ဒါသတင်းဖလှယ်တဲ့စနစ်တွေရှိတယ်။နော်ဒီပဋိပက္ခအခြေအနေမှာလည်းဒီဒေသခံသတင်းအဖွဲ့ကြီးဟာအဲ့ဒီလိုသဘောများဆောင်လာသလား။ဟိုတို့ကြောကြောတဲ့အနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
early warning system လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရကျက်နဲ့လုပ်တာမျိုးတော့ဟုတ်ချင်မှဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအလားလူတွေရေးနေကြတာပြောနေကြတာအလားတိုင်းတွေတင်နေကြတာကိုကြည့်ရင်ကျွန်တော်တို့ကတတိုင်းပြည်လုံးရဲ့အခြေအနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့အခြေအနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘလို့တည်နေတယ်လေလက်ရှိအခြေအနေကဘလို့ရှိနေတယ်လေရှေ့မှာဘလို့ဖြစ်လာနိုင်တယ်ဆိုတာကိုတိတိကျကျလိုက်ပြီးတော့စစ်ဆက်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံသန်ပြောသလိုတင်ကြိုတတိပေးချက်လို့ early warning system လို့ပြောကြတယ်ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအပြင်ဟလာ data တစ်ခုရဲ့အခြေအနေကိုခြေဖမ်းတန်ဖမ်းအ ਨੇ ဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လည်းတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တော့ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမင်းကလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပို့ပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ကိုကျော်ကျော်သိင်းထင်နေတယ်
ဟုတ်ကဲ့လုံနိုင်လို့ရတာတော်များရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ့ trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့တဲ့တဲ့နာတစ်ခုလည်းလုံးလို့မရပါဘူးအားလုံးဝိုင်းပြီးတော့လုံးရပါလုံးရပါလက်ရှိလက်ရှိအခြေအနေကပြိပခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့သတင်းကိုမတင်ပြခင်တိတိချာချာစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိမြေပြင်အခြေအနေကိုခင်ဟတ်တဲ့သတင်းတွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့လွတ်လပ်မှုနဲ့တခြားတရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တယ်ဗျာနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာ journalism ဆိုတာကိုလိုတယ်လို့အတိအပယ်ကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်တဝေးပညာမျိုးမဟုတ်ပါဘူးဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းနီလန်ဟောင်းတွေအတိုင်းတသူတွေကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူးသတင်းမီဒီယာအဓိကလို့ကခုနပြောခဲ့တဲ့ဟလာ informed citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေကိုနှိုက်ကမျက်စိပိတ်နားပိတ်လေးတစ်ဖက်ပိတ်လေးဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်ကျွန်တော်ကြံပေးချင်တာကသတင်းမီဒီယာရဲ့စီးမင်းစီးကဲနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့သောကြော့ပြောင်းပါစေရင်ပတ်ကျပါကိုကိုကိုပိတ်မထားပါနဲ့အမြဲဖွင့်ထားပါသူများပါးစပ်နဲ့လမ်းမဆုံးပါစေနဲ့အတော်မြင်ရှိပါအုံနောက်ကြည့်ပါကိုတင်ပြမဲ့သတင်းကိုစစ်ပါပြန်စစ်ပါအထက်ထက်စစ်ပါတိုင်းပြည်နဲ့လူလူကောင်းကကောင်းကျိုးကိုကိုကျွမ်းကျင်တဲ့သဘောပိုင်းကြောင့်ပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါဆိုတော့ကျွန်တော်ကြံပေးချင်တာတော့များတော့များပါတယ်ဒါပေမဲ့အဲ့ဒါလေးတွေကြံပေးချင်ပါတယ်ဒီမောင်တိုင်းရဲ့ဒီလိုတွေလုပ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲကျေးဇူးများကြီးတင်ပါတယ်ကိုကျော်အသိရေနော
်ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပြည်ပကအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့online club ရှင်လည်းဖြစ်ပြီးဗီဒီယိုရဲ့အရင်ဝိုင်းတော်တော့ဖြစ်တဲ့ကျော်ကျော်သိဖြစ်ပါတယ်ကျွန်တော်တို့က
ဥတ္တမသန်စနစ်တင်ပြပေးခဲ့တဲ့ဒီမိုကရေစီနဲ့ပဋိပက္ခတွေမှာသတင်းအမှန်သိတဲ့နိုင်ငံသားဖြစ်ဖို့အရေးပါတာကိုနားဆင်ကြည့်ရှုခဲ့ရတာပါ VOA American အသံလွှင့်စီစဉ်တွေကိုလူထုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube မှာလည်းစာမျက်နှာတွေမှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့နောက်ပတ်စဉ်ကဏ္ဍလေးလာဖို့ရှိသေးတယ်မို့ဆက်နာစဉ်ကြည့်ရှုကြပါဦးခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA ကနေစနေညပိုင်းမြန်မာအစီအစဉ်တွေကို Washington DC မြို့ရကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီ VOA အစီအစဉ်တွေကိုအခုည10:00အထိ line to meter 3251နောက် line to meter 190တို့ပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဆက်ပြီးတော့တိုက်ရိုက်နှဆင်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့နောက်ထပ်စနေညအပတ်စဉ်ခဏတွေကိုဆက်တိုက်ပြောပြဖို့ရှိပါတယ်ဒီနေရာမှာစိုက်ပျိုးရေးနဲ့ဥရရာလေးရေခန္ဓာတွေမတိုင်ခင်အရင်ဆုံးတော့အာရှနိုင်ငံအစီအစဉ်ကိုပြောပြမှာပါဖိလစ်ပိုင်သမ္မတမာကိုစ်ရဲ့အမေရိကန်ခီးစဉ်နဲ့ကမ္ဘောဒီးယားရွေးကောက်ပွဲအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုဇော်မှုကျော်ကတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာဟာဧပြီလ30ရက်နေ့ကနေစတင်ခဲ့ပြီးမေလ၄ရက်နေ့အထိ၄ရက်ကြာအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းသမ္မတဂျိုးဘိုင်ဒန်အပါအဝင်အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဘိုင်ဒန်ကတော့ဖိလစ်ပိုင်အတွက်အမေရိကန်ရဲ့လုံခြုံရေးအစီအစဉ်နဲ့ပတ်သက်ပြီးထပ်မံကတိပြုပြောကြားခဲ့ပါတယ
်။ Our commitment to the defense of the Philippines including the
ဖိလစ်ပိုင်ရဲ့တောင်တရုတ်ပင်လယ်ကိုအကာအကွယ်ပေးသွားဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာဆက်လက်ပြီးအခိုင်အမာရှိနေပါတယ်။
ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီတန်ဖိုးတွေကိုကာကွယ်ဖို့ဒါအပြင်နှစ်နိုင်ငံကုံသွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတွေကိုလည်းလှုပ်ဆောင်သွားဖို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ
် Geopolitical issues that have made the region
ဖိလစ်ပိုင်သမ္မတမာကိုစ်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အာရှပစိဖိတ်ဒေသအတွင်းတင်းမာမှုတွေမြင့်တက်လာနေချိန်မှာဖိလစ်ပိုင်ဟာကမ္ဘာပေါ်မှာပထဝီနိုင်ငံရေးအရာအရှုပ်ထွေးဆုံးနေရာမှာရှိနေကြောင်းနဲ့သူရဲ့ခီးစဉ်အတွင်းဒီကိစ္စကိုအဓိကဆွေးနွေးဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်ဟာအရှေ့တောင်အာရှအတွင်းအမေရိကန်စစ်ခန်းအများဆုံးနဲ့အမေရိကန်စစ်အင်အားအများဆုံးခြားထားခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။လောလောဆယ်အမေရိကန်စစ်ခန်းအသုံးပြုခွင့်ကို၉နေရာမှာခွင့်ပြုထားပါတယ်။ဖိလစ်ပိုင်ဟာတရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့နိုင်ငံဖြစ်ပါတယ်။သမ္မတမာကိုစ်ဂျူနီယာဟာသူအဖေသမ္မတမာကိုစ်နဲ့အတူအမေရိကန်သမ္မတရီဂန်လက်ထက်ကအင်ဂျူတော်ကိုတစ်ခေါက်ရောက်ခဲ့ပူပါတယ်။သုံးသပ်သူတွေကတော့အမေရိကန်အစိုးရဟာလက်ရှိဖိလစ်ပိုင်သမ္မတမာကိုစ်ကိုသူ့အဖေတုန်းကလိုပဲကြောတောက်နောက်ခံပေးထားတဲ့ဆက်ဆံရေးကိုပြန်လည်ထူထောင်နေတယ်လို့ဝေဖန်ပြောဆိုပါတယ်။စစ်အေးခေတ်ကာလတုန်းကသမ္မတဖာဒီနန်မာကိုစ်ဟာကွန်မြူနီတီကိုစန့်ကျင်နှိမ်နင်းခဲ့သလိုအမေရိကန်အစိုးရကလည်းသူ့ကိုကွန်မြူနစ်ပြန်ပွားမှုကိုဟန်တားရမှာအတုံးဝင်တယ်လို့ရှုမြင်ခဲ့ပါတယ်။ဒါအပြင်ဗီယက်နမ်စစ်ပွဲကာလအတွင်းမှာလည်းဖိလစ်ပိုင်မှာရှိတဲ့စစ်စခန်းနှစ်ခုကိုအမေရိကန်ကအသုံးပြုခဲ့ပါတယ်။အခုအခါမှာလည်းတားဖြစ်သူမာကိုစ်ဂျူနီယာသမ္မတဖြစ်လာချိန်မှာအာရှပစိဖိတ်ဒေသအတွင်းစီးရင်အင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အတွက်အမေရိကန်ဟာဖိလစ်ပိုင်နဲ့ပိုမိုနီကတ်စွာဆက်ဆံလာပြန်တယ်လို့သုံးသပ်ပြောဆိုကြပါတယ်။1986ခုနှစ်မှာသူ့ရဲ့ဖခင်ဖြစ်သူအာနာရှင်မာကိုစ်ကိုလူဒုကတော်လန်ဖြုတ်ချလိုက်ချိန်မှာလက်ရှိသမ္မတမာကိုစ်ဟာအသက်28နှစ်အရွယ်သာရှိသေးပြီးအမေရိကန်စစ်လေရင်နဲ့မိသားစုနဲ့အတူအမေရိကကိုထွက်ပြေးလာခဲ့တာဖြစ်ပါတယ်။သူ့ဘေးသမ္မတမာကိုစ်လက်ထက်ကအတိုက်အခံနိုင်ငံရေးသမားတွေသတင်းတောက်တွေလူခွင့်ရေးလှူရှားသူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခဲ့တာတွေရှိခဲ့ပြီးထောင်ထဲချီတဲ့လူခွင့်ရေးချိုးဖောက်ခံရသူတွေကိုရော်ကျေးပေးဖို့တရားရုံးကဆုံးဖြတ်ထားတာကိုမလိုက်နာတဲ့အတွက်သမ္မတမာကိုစ်ဂျူနီယာအပါအဝင်သူ့မိသားစုဝင်တွေဟာတရားရုံးအမိန့်ကိုမလိုက်နာတဲ့အမှုနဲ့အမေရိကန်တရားရုံးမှာရင်ဆိုင်နေရဆဲဖြစ်ပါတယ်။ခုလိုအခြေအနေမှာပဲနောက်ထပ်အရှေ့တောင်အာရှနိုင်ငံတစ်နိုင်ငံဖြစ်တဲ့ကမ်ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့လည်းကမ်ဘောဒီးယားမှာအတိုက်အခံပါတီတွေမရှိဘူးဖြစ်နေပါတယ်ကမ်ဘောဒီးယားမှာအာဏာကိုတူတဲ့38နှစ်ကြာတင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့ဝင်ကြီးချုပ်ဟွန်ဆန်ရဲ့ကမ်ဘောဒီးယားပြည်သူ့ပါတီ CPP တပါတီတည်းပဲအဓိကရှိပါတယ်။ကမ္ဘောဒီးယားမှာအဓိကအတိုက်ခံပါတီကြီးဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကို2018ခုနှစ်တုန်းကဝင်ကြီးချုပ်ဟွန်ဆန်အစိုးရကဖျက်သိမ်းခဲ့ပြီးပါတီခေါင်းဆောင်တွေကိုလည်းဖမ်းဆီးခဲ့ပါတယ်။ CNRP ဟာထင်ရှားတဲ့အတိုက်အခံခေါင်းဆောင်ဆမ်ရန်စီရဲ့ပါတီနဲ့မဟာမိတ်ဖြစ်တဲ့လူ့အခွင့်အရေးပါတီနှစ်ပါတီပေါင်းထားတာဖြစ်ပါတယ်။ဆမ်ရန်စီဟာပြည်ပကိုထွေပြေးတိမ်းရှောင်နေရပါတယ် CNRP ကိုဖျက်သိမ်းပြီး2018ခုနှစ်မှာရွေးကောက်ပွဲလုပ်ခဲ့ပါတယ်ဝင်ကြီးချုပ်ဟွန်ဆန်အပြတ်အသတ်နိုင်ပြီးဝင်ကြီးချုပ်ဖြစ်လာပြန်ပါတယ်ဒီရွေးကောက်ပွဲကိုတကောင်တည်းပြိုင်တဲ့မြင်းပြိုင်ပွဲလို့တချို့သတင်းတွေမှာတင်စားဖော်ပြပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်ဟွန်ဆန်ဟာလာမယ့်ဇူလိုင်လ23ရက်နေ့ရွေးကောက်ပွဲပြီးလို့အစိုးရသစ်ပေါ်လာရင်သူအနာယူတော့မဲ့သဘောမျိုးမတ်လာတဲ့တုန်းကပြောဆိုခဲ့ပါတယ်။သူ့နေရာမှာဆက်ခံမဲ့သူကတော့သူ့ရဲ့သားဖြစ်သူဗိုလ်ချုပ်ကြီးဟွန်မနက်ဖြစ်တယ်လို့တုံ့တက်ပြောဆိုနေကြပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီကလည်းဟွန်မနက်ကိုဝင်ကြီးချုပ်နေရာအတွက်ကိုယ်စားလှယ်လောင်းအဖြစ်တင်မြှောက်မယ်လို့2021ခုနှစ်ကတည်းကပြောဆိုထားပါတယ်။2018ခုနှစ်တုန်းကဖမ်းဆီးထားခဲ့တဲ့အတိုက်ခံ CNRP ရဲ့ဥက္ကဋ္ဌကင်ဆူကာကိုတော့ပြီးခဲ့တဲ့မတ်လ3ရက်နေ့တုန်းကထောင်ဒဏ်28နှစ်ချလိုက်ပါတယ်ဒီလိုအချင်းအနေတွေကြောင့်ကမ္ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဟာအမြေခံတာဖြစ်ပြီးဝင်ကြီးချုပ်ဟွန်ဆန်နဲ့ CPP ကို၆ခံကြောင်းမဲပေးတဲ့ပွဲသာလျင်ဖြစ်လိမ့်မယ်လို့တုံ့တက်ပြောဆိုတာတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမယ်
အမေရိကရဲ့ဖိလစ်ပိုင်သမ္မတနဲ့ကမ္ဘောဒီးယားရွေးကောက်ပွဲအကြောင်းတွေကိုကုစော်မှုကျော်အာရှနိုင်ငံအစီအစဉ်မှာပြပြခဲ့တာပါအခုတော့လေယာစီးပွားရေးသတင်းများအစီအစဉ်မှာလုံခြုံရေးကြောင့်ထိုင်းနဲ့ကွန်ဒွေနှိမ့်နေတာအပါအဝင်စီးပွားသတင်းတွေကိုပြပြထားပါတယ်မြန်မာနဲ့အိန္ဒိယချင်းထိုင်းနိုင်ငံကြားအဓိကကွန်ဒွေလန်ဟာမြန်မာနိုင်ငံကတိုက်ပွဲတွေကြောင့်ပုံမှန်သုံးလို့မရပဲနှစ်နိုင်ငံကွန်ဒွေရေးနှိမ့်ကွေနေရတာပါဆန်စေးကတော့ဂျန်ပီးကတည်းကစက်တိုက်မြင့်တက်လာနေတာမှာဒီတစ်ပတ်ထဲမှာကိုစန်တိတ်ကိုကြက်1000ကနေ9000ကြာစေထက်တက်ခဲ့ပါတယ်နောက်ထပ်ရောလေယာထွက်ကုန်တည်နှံတွေစေတက်ကြပါတွေဖြစ်သွားခဲ့ပါလေဒီလိုလေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆိုင်ယူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်သက်လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာလမ်းမိုင်းလုံခြုံရေးကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုနှိမ့်ကွေးနေတဲ့သတင်းနဲ့ဆက်ကြည့်ပါမယ်ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြောက်ရီကွန်ကရစ်အာရှလမ်းမိုင်းလုံခြုံရေးအခြေအနေတည်ငြိမ်မှုမရှိတဲ့အတွက်မြောက်ရီနယ်စပ်ကုန်သွယ်ရေးကနှိမ့်ကွေးနေတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်မြောက်ရီကွန်ကရစ်အာရှလမ်းမိုင်းနေမကမြောက်ရီကုန်သွယ်ရေးဆောင်မှာပါတိုက်ပွဲတွေမကြကနဆူလို့ဖြစ်ပွားနေတာကြောင့်ကုန်ကားတွေဖြတ်တန်းသွားလာခွင့်မရလို့ကုန်သွယ်မှုတွေရပ်တန့်ခဲ့ရတာပါဒါအပြင်တိုက်ပွဲမဖြစ်ပွားခြင်းကိုစောင့်ဆိုင်းသွားလာရတဲ့အတွက်ကုန်သွယ်မှုကထင်တလောက်မပေါက်ရောက်ဘူးလို့အမိမဖော်လို့တဲ့ကုန်လုံငန်းရှင်တဦးကပြောပါတယ်မြောက်ရီမဲဆောက်ချစ်ကြီးတရာကို2023ခုနှစ်ဇန်နဝါရီလကပြန်လည်ဖွင့်လှစ်ပေးခဲ့ခြင်းမှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကနေ့စဉ်ကားစီးရာနယ်ချီကုန်သွယ်မှုရှိခဲ့ပေမဲ့အဲ့နောက်ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကရပ်တန့်သွားလိုက်ပြန်လည်ပတ်လိုက်နဲ့မတည်မငြိမ်ဖြစ်နေတာပါတချံပြီးဧပြီ20ရက်နေ့နောက်ပိုင်းကလည်းလန်ကီဘိုင်းအခြေအနေစိမ့်ချရတာအပါအဝင်အမျက်ခုံကိစ္စတွေနှောင့်နှေးကြံ့ကြာနေရကြောင်းပြည်တွင်းလေယာထွက်ကုန်အမဲတချို့ထိုင်းနိုင်ငံဘက်တင်ပို့မှုရပ်တန့်ခဲ့ရတယ်လို့လည်းကုန်သွယ်တွေကပြောပါတယ်ဒီလိုနှောင့်နှေးမှုတွေကြောင့်ပို့ကုန်လုပ်ငန်းရှင်တွေရဲ့ကုန်ပစ္စည်းတွေပုံတိုးပျက်စီးကုန်ရပြီးကုန်သွယ်တွေအနေနဲ့ဆုံးရှုံးမှုတွေရှိခဲ့သလိုတောင်သူတွေလည်းဈေးနေဝယ်ခံရတာတွေကြုံခဲ့ရတယ်လို့ဆိုပါတယ
်မြမတည့်ရဲ့ဒီဈေးကောင်းရရှိပေမဲ့တင်ပို့မှုဈေးမြင့်တက်နေပါတယ်တရုတ်နိုင်ငံကိုတင်ပို့နေတဲ့မြမတည့်ရဲ့ဒီဈေးကောင်းရရှိနေပေမဲ့တင်ပို့မှုဈေးတွေမြင့်တက်နေတဲ့အတွက်တွက်ချေကိုက်မှုနေပါနေတယ်လို့မူဆယ်တရ9မိုင်နဲ့စက္ကန့်တွေကပြောပါတယ်တရုတ်နိုင်ငံတွင်ကုန်တင်ပို့တဲ့ကားငါးခန်းလုံးတွေညစ်တက်နေတာပါဝင်အကောင့်ခွန်နဲ့တခြားဝန်ဆောင်မှုကုန်ကြမ်းစည်တွေညစ်တက်နေတာပါ ဒါကြောင့်မူဆယ်ကွန်တင်ဖို့မဲ့တည့်ရည်တွေကိုအရင်သွင်းမပြည့်စည်စေဖို့အတွက်စနစ်တကျထုတ်ပို့ပြီးဈေးနှုန်းမြင့်တင်ရောင်းချကြဖို့မူဆယ်နဲ့ဆက်ကွန်တင်တွေကတိုက်တွန်းထားပါတယ်။တရုတ်နိုင်ငံအတွင်းကိုဝင်ခွင့်ရတဲ့ကားသားစာခအနေနဲ့16ကီလိုပါတဲ့တည့်ရည်တစ်ချင်ကိုပြန်မြ3000ကနေ5000ကျပ်ခတ်ပေးရတယ်လို့မူဆယ်တရငါးမိုင်ရှိခွာညိုတစ်တီပွဲရုံပိုင်ရှင်ဦးဆိုင်ခင်မာကပြောပါတယ်။ပြောင်းနိုင်ငံဘက်ကျန်ဝန်သိချင်ဟောက်ရောင်းထားတာဝင်အတွင်ကိုတည်ရည်တခြင်းရောက်ရှိဖို့အတွက်ကုန်ကြစီရက်ကအနည်းဆုံးတရွတ်ယွမ်ကို15ယွမ်လောက်ကုန်ကြနေရပါလက်ရှိမူဆယ်20တည်ရည်စီကွက်မှာအရေးတွေးကောင်းစိန်တလုံးထိတ်ဆ16ကီလိုတခြင်းကိုတရုတ်ယွမ်ငွေ130ကနေ140ပုံမှန်ရေးသွေးရှိတဲ့တည်ရည်တွေကတော့16ကီလိုတခြင်းကိုယွမ်100ကနေ120အဲမဆုတ်တဲ့အလုပ်တီးတွေကတခြင်းကို45ယွမ်ကနေယွမ်80ပေါက်စီရှိတယ်လို့ခွာညိုတတိပွင့်ယုံကထုတ်ပြန်ထားပါတယ်။ပြင်သွင်းမှာတော့စိန်တလုံးတည့်ရည်တည်တလုံးကိုခြံပေါက်ဈေး300ကနေ900ကျပ်အထိဈေးပေးဝယ်ယူနေကြတယ်လို့တည့်ရည်ခြံပိုင်ရှင်တွေကပြောပါတယ်။ခုနှစ်မြန်မာနိုင်ငံမှာတည့်ရည်တည်အဆွဲနှုတ်ကျဆင်းနေပါတယ်။ပြီးခဲ့တဲ့ရက်က data ချို့မှာလင်ပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တဲ့အတွက်တည့်ရည်ပင်တွေနဲ့တည့်ရည်တည်တွေကြွေကျပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပါတယ်။မြန်မာစိန်တလုံးတည့်ရည်တည်တွေကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေပြီးစကားဘူးနိုင်ငံကိုလည်းတင်ပို့နေတာပါ။
BNN နိုင်ငံကိုမြန်မာတရားတန်ရင်6000ခန့်တင်ပို့ထားပါတယ်။အခုနှစ်မှာ BNN နိုင်ငံကိုမြန်မာတရားတန်ရင်6000လောက်တင်ပို့ထားတယ်လို့မြန်မာနိုင်ငံတရားနဲ့ကျန်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။လက်ရှိမှာမြန်မာတရားကိုတရားမကျိတ်ခင်အကျိုးတင်စာချုပ်စနစ်နဲ့ BNN နိုင်ငံကအများဆုံးဝယ်ယူနေတာဖြစ်ပါတယ်။
BNN ကိုကျွန်တော်တို့အခုထပ်မရောင်းနိုင်ဘူးလေ။အဲဒါကိုဟောဒီကျန်ကျိတ်တဲ့ယာတီကလည်းပြီးသွားပြီလေ။ကျန်ဟိုကြိတ်တာလေးဆက်တော်တော်များများအားလုံးရက်ကုန်ကြတယ်အဲအဲ့ကြတော့ဟိုဒီအနံကိုပို့မယ်ယူမယ်ဆိုတဲ့ဟာတွေကလည်းအဲ့လိုပေါ့မကြိတ်ခင်ကကြိုရောက်ထားတဲ့ဟာတွေကိုပေးနေတာဟောနောက်ထပ်တော့ဟို contract တော့မလုပ်ရသေးဘူးပေါ့နော်နောက်နေ့အတွက်တော့မလုပ်ရသေးဘူးပေါ့မလုပ်ရသေးဘူးဆိုတဲ့အကြောင်းရင်းကလည်းအဲ့လိုပေါ့အဲနိုင်ငံတော်ကလည်းကျွန်တော်တို့ကဒီဟိုပါပေါ့ export လုပ်ရင်ညာလဲဝင်ဝင်ပေါ့နေ65 35နဲ့အဲ့လိုတွက်ပြီးတော့အဲ့လေခါတယ်ဆိုတော့လေအဲအခုနောက်ထပ်တော့ဗမာဟိုပါ contract အတိတ်မလုပ်သေးဘူးပေါ့
အခုနှစ်မှာဝေယီပလဲတရားစက်ရုံနဲ့တန်တော်ဦးတရားစက်တို့က BNN နိုင်ငံကိုတရားတန်ချိန်6000ခန့်တင်မှုရောက်ချနေတာဖြစ်ပါတယ်စစ်တပ်ကအာဏာမသိငင်ကပြည်ပကနေ re-export တရားတင်သွင်းမှုကိုတော့စစ်ကောင်စီကပိတ်ပင်ထားပါတယ်လက်ရှိကမ္ဘာဈေးကွက်မှာတရားဈေးတွေမြင့်တက်နေလို့မြန်မာပြည်တွင်းဈေးကွက်မှာလည်းဈေးနှုန်းတွေလိုက်လံမြင့်တက်နေပါတယ်
။ကမ္ဘာတရားဈေးလည်းတက်ပါတယ်။ပြည်တွင်းမှာလည်းကျွန်တော်တို့က export ထွက်ထားတော့ပြည်တွင်းမှာလည်းလက်ကျန်တော်တော်နည်းနေတယ်။ပြည်တွင်းလက်ကျန်လည်းနည်းနေလို့အားလည်းကမ္ဘာတရားဈေးရတဲ့တက်လာနေဆိုတော့ဒီပြည်တွင်းမှာလည်းဒါနောက်ဆုံးပိတ်ရောင်းဝယ်ဖြစ်သွားတဲ့ဈေးဆိုရင်အဲ3,195ပေါ့နော်အဲ့ဒါတက်ရုံခံဈေးပေါ့။
နောက်ဆုံးကောက်ယူထားတဲ့စည်ရင်းတွေကအခုနှစ်မှာပြည်တွင်းတရားထုတ်လုပ်နိုင်မှုကတန်ချိန်၄သိန်းနီးပါးအထိရှိမယ်လို့မြန်မာနိုင်ငံတရားနယ်ကျန်ထွက်ပစ္စည်းလုံခြုံရေးများအသင်းကပြောပါတယ်။လက်ရှိကမ္ဘာတရားစည်းကွက်မှာတော့တရားတဒဏ်ကို $910အထိဈေးနှုန်းတွေမြင့်တက်နေတဲ့အတွက်ပြည်တွင်းစည်းကွက်မှာလည်းတရားတစ်ပိတ်တာကို3,195ကျပ်အထိဈေးနှုန်းတွေလိုက်လံမြင့်တက်နေပါတယ်။
အခုစပီဧပြီ26ရက်ကနေမေလ2ရက်အထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ပြီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။တကြံပြီးကာလကလေးကစက်တိုက်နှစ်တက်လာခဲ့တဲ့ဆန်ဈေးတွေကလည်းအခုတစ်ပတ်မှလည်းတအိတ်ကို7000ကနေ9000ကျပ်ဈေးထက်မှနေတက်လာပါတယ်။မေနေ့ရက်နေ့ရန်ကုန်ဝါတိုင်းကုန်စည်တိုင်းပေါက်ဈေးရဖြာပုံပေါ်ဆန်က8500ကနေ16000ကျပ်။ညောင်မြပေါ်ဆန်ကတအိတ်ကို9000ကျပ်နေရာဒေသနဲ့အရေးသွေးပုံမူတည်ပြီးကြားပြန့်ရှင်တဲ့အိတ်ကို8500ကနေ9200ကျပ်ခွန်နီဆန်က9000ကနေ9600ကျပ်ရက်90ဆန်က6400ကနေ9000ကျပ်တီးထက်ဆန်ကအနှိမ့်ဆုံး9400ကနေအမြင့်ဆုံး9900ကျပ်အထိအသီးသီးပေါက်ဈေးရှိနေပြီးလက်ရှိမှာဆန်အမျိုးအစားအားလုံးကြီးပါဈေးထက်မှမြင့်တက်လာတာပါကုန်တယ်ပွဲစားလောက်လက်တွေရဲ့ဈေးစွန်းတင်မှုကြောင့်ဆန်ဈေးကတောင်းလျှောက်မြင့်တက်နေတာလို့သုံးသပ်မှုတွေရှိနေပါတယ်မကြာမီမိုးကလည်းရောက်ရှိလာတော့မှဖြစ်ပြီးမိုးသွင်းမှာလေထုအတွင်းရင်ငွေ့အစိုးတက်များလာမှဖြစ်လို့လောင်စံတွေမိုးတက်ပျက်စီးနိုင်တာကြောင့်မိုးမများခင်မှာလောင်စံတွေအများပြားထုတ်ရောက်လာနိုင်ချေရှိတယ်လို့တော့ကုန်တယ်တွေကသုံးတက်ထားကြပါတယ
်။ပြောင်းစည်းကတော့ပြန်လဲကျဆင်းသွားပါတယ်။ မြန်မာပြည်တွင်းကုန်သည်ရေးနှင့်ငွေကြေးမှုဝါဒအခက်အခဲတွေအပြင်ထိုင်းဘတ်ငွေလဲလှယ်လုံကျဆင်းလာမှုကြောင့်ပြောင်းစိနှုန်းမှာကျဆင်းနေရတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာလက်ရှိဗမာပြောင်းမှု54ပိတ်တာဝန်တအိတ်ကို9900ကျပ်၊ရှမ်းပြောင်းမှုတအိတ်ကို6500ကျပ်စီးရှိပြီးစီပီပြောင်းမှု54ပိတ်တာဝန်တအိတ်ကို6500ကျပ်ပေါင်းစီးရှိပါတယ်။တပတ်တွင်းတအိတ်ကို7500ကနေ3000ကျပ်ထိဈေးကျဆင်းလာတာပါ။ရန်ကုန်ဈေးကွက်မှာတော့ပြောင်းစံတစ်ပိတ်တာကို1100နဲ့1120ကျပ်ချာမှာဈေးငြိမ်နေပါတယ
်အခုတပတ်မှအိန္ဒိယအဓိကပို့ကုန်ပေးပြီဖြစ်တဲ့မက်ပဲနဲ့ပဲစင်ကုန်ဈေးတွေကတော့ထပ်မံမြင့်တက်လာပါတယ်ရန်ကုန်ဈေးကွက်မှာမေနရက်နေ့ပေါက်ဈေးရမက်ပဲ FEQRC တတန်ကို23800ကျပ်ပဲစင်ကုန်တတန်ကို243500ကျပ်ပေါက်ဈေးရှိနေပါတယ်ဧပြီ25ရက်နေ့ဈေးကွက်ပေါက်ဈေးနဲ့ရှင်ရင်မက်ပဲတတန်ကို73ကျော်၊ပဲစင်ကုန်တတန်ကို45000ကျပ်မြင့်တက်လာပါတယ်။မက်ပဲနဲ့ပဲစင်ကုန်ကအိန္ဒိယဝယ်လိုအားကောင်းနေတာကြောင့်တဖြည်းဖြည်းဈေးမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအချိန်အခါမဟုတ်မိုးရွာသွန်းပြီးပြီးခဲ့တဲ့ရာသီမှာပဲစင်ကုန်ထွက်နှုန်းရော့ချခဲ့တာကြောင့်လက်ရှိဈေးကွက်မှာပဲလိုအပ်ချက်များနေတယ်လို့လည်းကုန်ပယ်တွေကပြောဆိုထားပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လုံခြုံရေးကြောင့်ထိုင်းမြန်မာကုန်သွယ်ရေးနှင်းနေတာပါဝင်လျက်စီးပွားသတင်းတွေကို Farmer Times Media ကတင်ဆက်ပေးခဲ့တာပါအခုတော့ဥတုရာသီစီစဉ်ပါတစ်တောပြုံးတိမှုတိုက်ဖြတ်ရေးအာဖရိကကကင်ညာနိုင်ငံရဲ့ထူးခြားတဲ့လှုပ်ရှားမှုကိုပြောပြထားပါတယ်ပုံမှုဆိုးဝါးလာတဲ့တစ်တောပြုံးတိမှုကိုတိုက်ဖြတ်နေတဲ့နေရာမှာကင်ညာကတော့လာမယ့်9နှစ်ဖြစ်တဲ့2030ပြည့်လွန်နှစ်မှာသစ်ပင်ပေါင်း15ဘီလီယံအထိစိုက်ပျိုးဖို့ရည်မှန်းလှုပ်ဆောင်နေပါတယ်လူတိုင်းကိုယ်အသက်နဲ့ညီမျှတဲ့အရေးအတွက်အတိုင်းသစ်ပင်စိုက်ဖို့လှုပ်ရှားဆောင်ရွက်နေကြတာပါနားလောင်ပြပြပေးပါအောင်ခင်ဗျာ
ပူရယာဒီဖောက်ပြန်မှုကြောင့်ပိုးပြီးတော့ဆိုးဝါးပျက်စီးလာနေတဲ့ဇီဝခေယစနစ်ကိုပြန်လည်ထိန်းသိမ်းနိုင်ရေးကြိုးပမ်းနေကြတဲ့နေရာမှာကင်ညာနိုင်ငံကီတူဝီကောင်းနေတဲ့ပြည်သူတွေထက်ပိုးပြီးတော့ထင်ရှားစွာဆောင်တဲ့နေရာတော့မတွေ့သေးပါဘူးအာဖရိကတိုက်ရှေ့ပိုင်းမှာသုံးနေကြမိုးကောင်ရေရှားမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကင်ညာနိုင်ငံလည်းပါပါတယ်ရေနေတရဝါတွေနဲ့လှုပ်ရှားနေပြီးတော့တစ်နှစ်ပတ်လုံးရေတွေစီးဆင်းနေခဲ့တဲ့ဒီမြစ်ဟာအခုတော့လုံးဝခန့်ချောက်သွားပါပြီအရင်တုန်းကတော့ဒီမြစ်ထဲရေရှမ်းလို့တစ်ဖက်ရွာကိုကူးလို့မရတာကိုတော့ဒေသခံတွေမှမိနေပါသေးတယ်အခုလိုရေတွေခန်းချောက်ကုန်တာမစင်မချင်းသစ်ပင်တွေခုတ်ကြလို့ဖြစ်တယ်လို့ဒေသခံတွေကပြင်းပြောဆိုပါတယ်အိမ်သုံးရေအတွက်မြစ်ထဲမှာရေရင်တူဖို့ကြိုးစားနေတဲ့ပီတာခခိုက်ကအခုလိုပြောပါတ
ယ်
ဟိုအရင်တုန်းကဆိုရင်တခါတလေလူတွေဖြတ်ကူးလို့မရအောင်ရေတွေမြင့်တက်လာတတ်ပါတယ်ဒါပေမဲ့တစ်တော့ပြုံးတိမှုတွေထိမရအောင်ဖြစ်လာတဲ့အခါမြစ်ရေတွေခန်းချောက်လာပြီးအခုဆိုရင်မြစ်ချေမှာ9ပေ10ပေလောက်တူးတာတောင်ရေတပေါက်မှမမြင်ရပါဘူးတစ်ပင်ကြီးတွေပြန်ဆိုင်မှပဲမိုးရွာလာတဲ့အခါအရင်ကလိုရေတွေပြန်စီးဆင်းလာမယ်လို့ထင်ပါတယ်
။အခုတော့2030ပြည်လုံးနဲ့မှာတစ်ပင်15ဘီလီယံစိုက်ပျိုးပြီးဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်အတိုင်းကင်ညာတနိုင်ကလုံးတစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေစတင်နေပါပြီ။ကွယ်လွန်သူမိုနီကာမိုလင်ဇာရဲ့မိသားစုဝင်တွေကတော့သူနေသွားတဲ့အသက်အတိုင်းတစ်ပင်ပေါင်း103ပင်စိုက်ရင်ဇာပနအခက်အနာကျင်းပါပါတယ်။ Plan Your Age Initiative လှုပ်ရှားမှုကိုဦးဆောင်နေတဲ့ Green Africa Foundation ကတစ်ပင်ပေါင်းတန်းနဲ့ချီစိုက်ပျိုးပြီးလို့ပြောပါတယ်။တဘာဝပဝန်းကျင်အပေါ်အခုလိုချင်းချောက်လာနေတာကိုအဖြေရှာနိုင်ဖို့ဒီလှုပ်ရှားမှုကို Green Africa Foundation လူမှုရေးအဖွဲ့ကတက်ကရက်နှထောင်းမှစတင်ခဲ့တာပါ။မွေကင်းစားကနေမွေးနေ့ရောက်တိုင်းကို့အသက်အလိုက်သစ်ပင်တွေစိုက်ခြင်းအပြင်ဒီသမိုင်းဝင်လှုပ်ရှားမှုမှာပါဝင်နိုင်ရပါတယ
်။ Amen Pomzika Kru now 103 years
မွန်နီကာကအသက်103နှစ်အထိနေသွားပါတယ်။ဒါကြောင့်သူ့အတွက်သစ်ပင်တွေစိုက်ဖို့ဒီအာဓုဝကိုလာခဲ့တာပါ။မိုးရသည်ရောက်ရင်နောက်ထပ်မျိုးစေ့တွေနဲ့လာခဲ့ပါဦးမယ်။နောက်နှစ်ဒီချိန်ရောက်ရင်လည်းအခုလိုပဲနောက်ထပ်သစ်ပင်103ပင်စိုက်ရင်သူ့ကိုအောက်မေ့နိုင်ပါတယ်။ဒီလိုပဲရှေ့ဆက်အပင်ပေါင်း103ပင်နှစ်စဉ်စိုက်ရင်မွန်နီကာကိုအောက်မေ့သတိရကြရအောင်ပါ။
2022ခုနှစ်နိုဝင်ဘာလအတွင်းအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ဥတုရာသီညှိနှိုင်းခန်းCOP 27ကနေကင်ညာနိုင်ငံအတွင်းသစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေပေါ်ပေါက်လာတာပါ။ဥတုရာသီပြောင်းလဲမှုကြောင့်အထည်နာနေရတဲ့ကင်ညာလိုနိုင်ငံတွေကိုဘာသာရေးအရာအကူအညီပေးဖို့အပါအဝင်ညီလာခံမှာသဘောတူညီမှုအတော်များများရခဲ့ကြပါတယ်။အဲ့ဒီအထက်မှာတော့ပြုံးပြီးသွားတဲ့တည်တော်တွေကို2030အရောက်မှာပြန်လည်ဖော်ဆောင်နိုင်ရေးဆိုတဲ့ကတိကဝတ်တွေလည်းပါပါတယ်။IPPS ဇီဝမျိုးကွဲနဲ့ GAS နဲ့ဆိုင်ရာသိပ္ပံမူဝါဒနိုင်ငံတကာညီလာခံမှာတော့ကမ္ဘာအရေးရက်က တစ်ပင်နဲ့တရိษံမျိုးကွဲပေါင်းတသန်းကျော်တို့မျိုးရုံးပြောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့သတိပေးခဲ့တာ
ပါမျိုးအကျော်နမမန်ကိုကွာနမြာကမြမော
ကျွန်တော်အမေကအသက်103နှစ်မှာကွဲလွန်သွားတာပါကညာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးအခုလိုလာပြီးပညာပေးတာကိုကျေးဇူးတင်ပါတယ်ကျွန်တော်လည်းအသက်80ရှိလာပြီဆိုတော့အခုကစပြီးကျွန်တော်အသက်အတိုင်းအပင်ပေါင်း80စိုက်ပျိုးသွားမှာပ
ါအခုချိန်မှာစိုက်ပျိုးလိုက်တဲ့အပင်တွေရဲ့အကျိုးကိုမော်နီကာရဲ့မြေတော်ဆက်သူအသက်70အရွယ်ဖစ်တိုရီယာကီလန်ဇိုရိုလက်ထက်မှာခံစားရလိုက်မယ်လို့လည်းမျှော်လင့်ရပါတယ
်
ကိုယ်တဘာဝပဝန်းကျင်ကိုပြုစုစောင့်ရှောက်ရပါမယ်အပင်တွေအတွက်ရေရှိရမှာပါအပင်တွေမခုတ်တင်ပါဘူးတကယ်လို့တစ်ပင်တစ်ပင်ခုတ်မယ်ဆိုရင်လဲသူ့အတွက်အစားထိုးတစ်ပင်တော့ပြန်ဆိုင်ဖို့လိုပါတယ်လို့မြေဖြစ်သူဖစ်တိုရီယာကပြောဆိုသွားတာပါဒေသရင်းမျိုးစိတ်ပြိုးဝင်တွေပြုစုပြိုးထောင်နေတဲ့ crab အဖွဲ့ကတော့ဥဒုရာသီနဲ့ကန့်ညီပြီးတော့ရေလောင်းဖို့တိတ်မလို့တဲ့စိုက်ပျိုးနီးမှရှင်နေမြုံနာဖို့ရည်ရွယ်ထားပါတယ်။ကုလသမဂ္ဂရဲ့ရေရှိခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြင်မီရေးရည်မှန်းချက်နဲ့ကဘာတဝါဝိုင်းဝန်းဆောင်ရွက်နေကြတဲ့ SNV ဆိုတဲ့အဖွဲ့က craft ကိုထူထောင်ထားတာပါ။ကင်ညာနိုင်ငံရဲ့ရာသီဥဒုတန်းကိုခံနိုင်မဲ့တစ်ပင်မျိုးစိတ်တွေစိုက်ပျိုးခြင်းအပြင်ဒေတာတော်ရင်တရဝရီပြန်လဲပေါက်ပွားလာလိမ့်မယ်လို့လဲသူတေတီဒေါကတ်စ်မွန်ဘေးကပြောပါတယ
် We have so many of the indigenous trees
ကဘွန်ဒတ်တွေကောင်းကောင်းဆိုယူတဲ့ဒေတာရင်အပင်မျိုးမျိုးဒီပြိုးခင်းမှာရှိပါတယ်ဒေတာခံတွေကိုရောကညာတနိုင်ငံလုံးကိုပါအသိပညာပေးပြီးတစ်ပင်စိုက်ဖို့စီရင်ဆောင်ရွက်နေပါတယ်မတူညီတဲ့တစ်ပင်တွေကကွဲပြားတဲ့ဒေတာတွေမှာကောင်းကောင်းရှင်သန်ကြတာပါဒါကြောင့်ဒေတာလိုက်ဘလို့အပင်တွေကောင်းကောင်းရှင်သန်မလဲဆိုတာကိုလည်းကျမတို့ကလေ့လာနေပါတယ်
တီတော်ရီဟာလူသားတွေအပါအဝင်တော်ရင်တရိတ်ဆန်တွေအတွက်အရေးကြီးလာတဲ့ရေဒုနဲ့လီဒုကိုတန်ဆင်ပေးနေပြီးတော့ရာသီဥတုကိုလည်းပြသစေပါတယ်။ဒီလိုတစ်တော်ကိုမီးပြီးတော့အသက်မွေးနေရသူတွေကလည်းကဘာတဝံတန်းနေချင်ရှိပါတယ်။ဒါပေမဲ့လည်းလူသားသူတစ်ရက်လုံးကိုချင်းချောက်လာနေတဲ့ဥတုရာသီပြောင်းလဲမှုကိုကာကွယ်ထိန်းချုပ်ဖို့တော်ရင်တရိတ်ဆန်တွေထိန်းသိမ်းဖို့နဲ့တစ်နှစ်တခြားတိုးပွားလာနေတဲ့ကဘာလူဦးရေအတွက်တစ်တော်တွေရဲ့အခမ်းအနားကတိတ်ကိုအရေးကြီးပေမဲ့လည်းကဘာတဝံတစ်တော်ပြုံတင်မှုတွေကတော့တစ်နှစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်။လောင်စာဆီထုတ်လုပ်ဖို့လူနေအိမ်ယာတိုးချက်ဖို့နဲ့လူသုံးကုန်ပစ္စည်းတွေထုတ်လုပ်ဖို့တစ်တော်တွေကိုအသုံးချနေကြတယ်လို့လည်းပညာရှင်တွေကသတိပေးထောက်ပြနေကြတာဖြစ်ပါတယ်။ကျမတောင်းလာပါ
တတပြုံးလိမှုတိုက်ဖြက်ရေးကညာနိုင်ငံထူကြရလို့ရှာမှုကိုနတ်လောင်ဥရရာသီအစည်းအဝေးမှာပြောပြခဲ့တာပါအခုမကြာခင် VOA American အစည်းအဝေးတွေပြီးဆုံးတော့မှာမို့ဒီညစနေညရဲ့နောက်ဆုံးရသတင်းအချင်းချက်ကိုကိုရနိုင်တလှည့်ပြောပြပေးပါအောင်ခင်ဗျာ
ဗြိတိန်နိုင်ငံမှာတော့တတိယမြောက် Charles ဘုရင်ရဲ့အနန္တပွဲခန္ဓာကိုလန်ဒန်မြို့က Westminster ဘုရားကျောင်းမှာဒီနေ့ကျင်းပခဲ့ပါတယ်ဒါဟာနှစ်ပေါင်း80အတွင်းဗြိတိန်နိုင်ငံမှာပထမဆုံးအကြိမ်နန်းတက်ပွဲအခမ်းအနားကိုကျင်းပတာဖြစ်ပါတယ်ဗြိတိန်ဘုရင်ချားလ်စ်နဲ့သူ့ရဲ့ကျင်းရတော်မိဖုရားကမီလာတို့ဟာဘတ်ကင်ဟမ်နန်းကတော်ကနေဝက်စမင်စတာဘုရားကျောင်းကိုမြင်းထားနဲ့တွားရောက်ခဲ့ပြီးတော့တရားဝင်နန်းတက်ခဲ့တာဖြစ်ပါတယ်သူ့အနေနဲ့ဗြိတိန်နိုင်ငံနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုဥပဒေတွေဒလိထုံးစမ်းထုံးနှမ်းနေတဲ့အညီအုပ်ချုပ်ကာကွယ်သွားမယ်လို့ချားလ်စ်ဘုရင်ကကျန်းသက်စွာကြေညာခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကဘီမာကြီးအလစ်ဘက်ကွလွန်သွားခဲ့ပြီးတဲ့နောက်သားအကြီးဆုံးဖြစ်တဲ့ Charles ကဗြိတိန်ထိနှက်အရရာကိုဆက်ခံခဲ့တာဖြစ်ပါတယ်။ Charles ဘုရင်ဟာအသက်84နှစ်အရွယ်မှာနန်းတက်ခဲ့တဲ့အတွက်ဗြိတိန်ထိနှက်သမိုင်းမှာတော့အသက်အကြီးဆုံးနန်းတက်တဲ့ဘုရင်လည်းဖြစ်ပါတယ်။ဒီနန်းတက်ပွဲခန်းနာကိုတော့ပြင်သစ်သမ္မတ Emmanuel Macron ၊ကနေဒါဝန်ကြီးချုပ် Justin Trudeau ပါဝင်တော်မီသားစုနဲ့ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေအများပြားလဲထည့်ရောက်ခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းအနေနဲ့မျိုးတော်ပေါ်ကြောက်ရောက်လာတဲ့ရုရှားဒုံးကြီးကိုအမေရိကန်ဒုံးကာကွယ်ရေးစနစ်နဲ့ပစ်ချနိုင်လိုက်တယ်လို့ပြောလိုက်ပါတယ်ရုရှားကပစ်လွှတ်လိုက်တဲ့ hypersonic ဒုံးကြီးကိုယူကရိန်းလေတပ်ကကီးမျိုးတော်ပေါ်မှာအမေရိကန်ရဲ့ဒီ patriot ဒုံးကြီးကာကွယ်ရေးစနစ်သုံးပြီးတော့ပြန်ပစ်ချနိုင်လိုက်တယ်လို့ယူကရိန်းကဒီနေ့ပဲထုတ်ပြန်သွားခဲ့ပါတယ်အမေရိကန်စစ်တပ်က F-16 တိုက်လေယာဉ်တစ်စင်းဟာတောင်ကိုရီးယားနိုင်ငံဆိုးမြို့တောင်ဘက်မှာစီးလက်ချင်းမှုလုပ်နေစဉ်အတွင်ပြတ်ကျသွားခဲ့တဲ့တော်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ် F-16 တိုက်လေယာဉ်ဟာဆိုးမြို့တောင်ဘက်လက်ကွင်းတွေရှိတဲ့နေရာမှာပြတ်ကျသွားခဲ့တာဖြစ်ပြီးတော့လေယာဉ်မှူးကတော့ပြတ်မကျခင်မှာပဲလေယာဉ်ကလည်းအချိန်မီခုန်ထွက်နိုင်လိုက်တယ်လို့အမေရိကန်လေတပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကျေးဇူးပါကိုရနိုင်စနေညရဲ့ view အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ့်ပါပါရုပ်ပိုင်းဆိုင်ရာနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Chastan Moss နဲ့ DN1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးရှင်ပါတင်ရှိပါတယ်တော်ရရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.